အမေရိကန်ပြည်ထောင်စုကိုရှစ်သတင်းပတ်ထက်လာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မဲ့ကွန်ပြောဖို့လည်းရှိနေပါတယ်နိုင်ငံတော်ခီးစဉ်အဖြစ်နဲ့ပြည်ထောင်အမေရိကန်ပြည်ထောင်စုတို့မှထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ဥရောပနဲ့ရှေ့လေပိုင်းကမြန်မာတန်အမတ်ကြီးတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာတော့မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်ထွန်းမှုတွေမြန်မာလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ခုခံချေပလိုက်မယ်လို့အကဲခတ်တချို့ကတော့သုံးသပ်ထားပါတယ်မတ်တကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သတင်းနှစ်ပတ်ကြာကြာဗြိတိန်အမေရိကန်နဲ့ကုလသမဂ္ဂခီးစဉ်ကိုတော့စက်တင်ဘာလ10ရက်နေ့မှာစတင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုဒေသစံတော်ချိန်စက်တင်ဘာလ10ရက်နေ့မှာဆက်ရောက်မှာဖြစ်ပြီးဒီကနေ့တစဉ်အမေရိကန်ပြည်ထောင်စုကိုသွားမှာဖြစ်တယ်လို့တမနာရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကပြောပါတယ
်လန်ဒန်နဲ့ဝါရှင်တန်ဝါရှင်တန်မှာကျွန်တော်တို့အင်ဂျီတော်မှာတမနာအိုရောနဲ့တူဟုတ်လားတမနာပိုင်းနေနေတူနေတော့နေနေဝင်ကိုင်းနေတူနောက်ကွန်ဂရက်ဝါရှင်တန်မှာကွန်ဂရက်ဆိုနော်ကွန်ဂရက်ကအဖော်နေတူနော်နောက်ရူးစဖယ်လို့နော်ရူးစဖယ်ဆီနီယာဟိုက်စကူးအရတော့နောက်နောက်ကျွန်တော်တို့ US ချိန်မှာကောင်းမှာနောက် US အပြင်သူနဲ့ကောင်းဆက်အဲ့နေတူနော်ပြီးရောနေဝါရှင်တန်မှာလည်းကျွန်တော်တို့ဝါနေတူနော်အဲ့တော့ကွန်ဖရင့်လုပ်ဖြစ်တယ်ကျွန်တော်တို့အော်အမေရိကန်ကာဝေးဝင်နေတဲ့ပြည်ရှိတယ်။ဒီတိုင်ကိုကျွန်တော်ကလန်ဒန်ဖီဂရိုလေးစီဂရိုလေးစီအဲဒီတော့ကျွန်တော်တင်ဆယ်နေမှာလန်ဒန်ရောက်မှာ။ပြီးရင်၁၇ရက်နေ့မှာကျွန်တော်တို့အဲဒီဥရောပအရှိလေပိုင်းအာဖရိကမှာရှိတဲ့မြန်မာတမန်ကြီးအလုံးစုံဆက်နေအောင်လုပ်မှာ
။ဝါရှင်တန်ဒီစီမြို့တော်မှာအမေရိကန်သမ္မတဘရက်ကိုဘားမအပါအဝင်အစိုးရဝန်ကြီးတချို့လွှတ်တော်အမတ်တွေနဲ့တွေ့ဆုံအပြီးမှာတော့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နယူးယောက်မြို့ကိုသွားရောက်မှာဖြစ်ပါတယ်။ကုလသမဂ္ဂဌာနချုပ်မှာတော့စက်တင်ဘာလ19ရက်နေ့မှာပြုလုပ်မဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာကုလသမဂ္ဂအစိမ့်အရာရှိကြီးများအစီအဝေးမှာမိန့်ခွန်းပြောမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှလည်းမိန့်ခွန်းပြောဖို့ရှိတယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေကပြောပါတယ
်။high level meeting Rosetti and Mangan, I'm a Mingo Yama. Now, General Debable, come well, Demma. General Rate, former Debido, General Piyangu, Tumaran, Manga, Nanamanang Amono, General Nangan goes out. Masadi and Nima, German. That really, General Debama, Yama. Shima, General Kulamaga, high level, Miki Mono, Refugee and Mangan, I'm a Mingo Yama. Now, General Assembly, General Debama, Mingo Yama.
ဆယ်စုနှစ်တည်းအတွင်းပထမဆုံးအကြိမ်ဖြစ်လူမှုရွေးကောက်တင်မြှောက်ခံထားရတဲ့အယတ္တအစိုးရခေါင်းဆောင်တဦးအဖြစ်နဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်တဲ့အခါမှာတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအပါအဝင်နိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးမိန့်ခွန်းမှာထည့်သွင်းပြောဆိုမယ်လို့ခန့်မှန်းရတဲ့အကြောင်းမြန်မာရေးအကဲကတ်ဦးအောင်သူငင်းကပြောပါတယ
်အထူးသဖြင့်ဟိုဒီမိုကရတိုက်ဇေးရှင်းပေါ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲမှုဘယ်အခြေအနေဆိုင်နေပြီလဲဘယ်လောက်ထိတိုးတက်လာတယ်လဲဆိုတာသိချင်ကြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဒေါက်တာဆန်းစုကြည်ကပြောမှတော့ကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီပြည်တွင်းစစ်ပြဿနာပေါ့နော်ကျွန်တော်လွတ်လပ်ရေးရပြီးတဲ့ကဒီတိုင်းရင်းသားတွေနဲ့တိုက်ခိုက်လာတဲ့ဒီပြည်တွင်းစစ်ပြဿနာနဲ့ပတ်သက်လို့အထူးသဖြင့်တော့အခုငြိမ်းချမ်းရေးကိစ္စတလို့ဖြစ်ရှင်းတယ်လေပေါ့ဆိုတော့ဒါတွေကိုဒေါက်တာဆန်းစုကြည်ပြောမှလို့ယူဆပါတယ်ဆိုတော့ဒါကြောင့်မလို့ပဲဒီညီလာခံမတိုင်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ဟိုသိမ့်မကြသေးခင်ကာလမှာတော့ကဒီပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြင်လုံဆိုပြီးတော့ကိုကျင်းပခဲ့တာလည်းရှိပါတယ်ဆိုတော့နောက်တစ်ခုကတော့အခုဒီမှာအငင်းပွားနေတဲ့ဒီကိုဖီနာအာနန်ဥဆောင်တဲ့ရခိုင်ကိစ္စကော်မရှင်ပေါ့နော်အထူးသဖြင့်တော့ဒီရိုဟင်ဂျာကိစ္စကဒီနိုင်ငံတကာဘက်ကဟိုစိုးရိမ်ပူပါမှုတွေရှိပါတယ်ဆိုတော့လူခွင့်ရေးတွေသူတို့ရဲ့ကိစ္စတွေနဲ့ပတ်သက်လို့ပေါ့ဆိုတော့အဲ့တော့ဒါလည်းကော်မရှင်ဖွဲ့ထားပြီဆိုတော့ဒေါက်ဆန်းစုကြည်ကဒီကိစ္စကိုသူခုခံခြေပပြီးတော့ကုလသမဂ္ဂထွေထွေညီလာခံမှာပြောမယ်လို့ယူဆပါတယ်ခင်ဗျာ
ပြီးခဲ့တဲ့မြန်မာအစိုးရအဆက်ဆက်လက်ထက်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်တွေမှာတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအတော်လေးပြင်းပြင်းထန်ထန်ဝေဖန်ခံရတာကြောင့်ဒီတစ်ချိန်မှာတော့ဒေါက်တာဆန်းစုကြည်အနေနဲ့ကုလဆုံးဖြတ်ချက်တွေမှာပိုပြီးပြော့ပြော့ပြောင်ပြောင်ရှိလာစေဖို့အရေးလှုံ့ဆော်ရပွဲရှိတယ်လို့လည်းမြမရေးအကဲကတ်တို့ကယူဆကြပါတယ်ရှင်